တော်ရရှိများရှင်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဖော်ဆောင်ရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးကိုရှေ့ရှုပြီးမြန်မာနိုင်ငံဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးတို့အတွက်အထူးချိန်ကြောင်မှုတစ်ခုဖြစ်လုံခြုံရေးကောင်စီမှထည့်သွင်းဆွေးနွေးဖို့အမေရိကန်ပြည်အောင်စုကမနေ့ကပဲတရားဝင်တောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဂျွန်ဗိုတန်ကဒီတရားဝင်တောင်းဆိုမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းလိုက်တာဖြစ်ပါတယ်။ဒီအမေရိကန်ပြည်အောင်စုရဲ့လှုပ်ရက်ကိုမြန်မာနိုင်ငံရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကြိုဆိုကြောင်းပြောပါရယ် NLD ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်သိန်းကအ
ဲဂျွန်ဘူတောင်ပြောတဲ့ကိစ္စကိုကျွန်တော်တို့ကြားရပါတယ်အဲဒါကတော့ပြောရရင်ကျွန်တော်မြန်မာနိုင်ငံရဲ့အရေးအတွက်ကိုဆောင်ရွက်လာတာကိုတွေ့ရှိရတဲ့အတွက်ကြောင့်မို့လို့အဲဒီလိုဆောင်ရွက်မှုဆိုကျွန်တော်တို့ကြိုဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့လည်းပြန်ပြောရရင်တကယ်တမ်းကျတော့ဒီလိုကိစ္စရတဲ့ဟာကျွန်တော်ပြည်တွင်းကိစ္စပါပြည်တွင်းမှာကိုရှင်းရှင်းပြည့်ရှင်းလို့ရရတဲ့အဲ့ဒါပြောရရင်ပေါ့ဗျာတကြီးတီတက်တန်ရတဲ့တကြီးကဝင်ပါရတဲ့ဆိုတဲ့ကိစ္စမျိုးကဒါမဖြစ်တဲ့ကိစ္စပဲဒါပြည်တွင်းမှာကိုရှင်းရှင်းဆောင်ရွက်ရနိုင်တဲ့ကိစ္စပဲဆိုကျွန်တော်တို့ယူဆပါတယ်အဲပြီးတော့လေတခုကျွန်တော်တို့သိရသလောက်ပေါ့နော်လက်လမ်းမိသလောက်သိရတဲ့ခါကျတော့ဒီကိစ္စရတဲ့ဟာဒီကျွန်တော်တို့နိုင်ငံပေါ်မှာအမျိုးသားပြန်လည်တည်မြဲရေးနေအဲတွေ့ဆုံဆွေးနွေးရေးအတွက်ကိုအထောက်အကူပြုမဲ့ကိစ္စရပ်တွေကိုလူငယ်ကောင်စီမှာဆောင်ရွက်ပေးဖို့လိုပဲကျွန်တော်တို့သိရပါတယ်အဲ့တော့ဒါဟာနိုင်ငံတကာကအနေပြီးတော့ကုလသမဂ္ဂရောနိုင်ငံတကာရောမြန်မာပြည်ရဲ့လေခက်တင်းလင်းဖြစ်နေတဲ့နိုင်ငံရေးပြဿနာကိုဒီလိုဝိုင်းဝန်းဖြေရှင်းပေးတဲ့အတွက်ကြောင့်ကျွန်တော်အများကြီးဝမ်းသာပါတယ်ကြိုလေးကြိုဆိုပါတယ
် NLD ပြောရေးဆိုခွင့်ရှိသူဦးမြင့်သိန်းဖြစ်ပါတယ်အမေရိကန်ပြည်အောင်စုကဒီနေ့တော့ Washington Post သတင်းစာထဲမှာတော့မြန်မာနိုင်ငံအရေးကုလသမဂ္ဂကကင်တွယ်ဖို့အမေရိကန်ပြည်အောင်စုကတွန်းအားပေးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင် Glenn Kessler ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုတွေ့ရပါတယ်။မြန်မာအရေးကင်တွယ်ဖို့ကုလသမဂ္ဂကိုအမေရိကန်သံတမန်ကြီး John Bolton တရားဝင်တောင်းဆိုလိုက်တဲ့အကြောင်း Mr. Bolton နဲ့တခြားအမေရိကန်အရာရှိတွေကကုလသမဂ္ဂမှာအတည်ပြုဖို့လိုအပ်တဲ့မဲကိုမဲရနိုင်ဖို့ယုံကြည်တဲ့အကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့မြန်မာစစ်အစိုးရကိုအကာအကွယ်ပေးတတ်တဲ့အာဆီယံကတော့စိတ်ပြတ်နေပြီလို့လည်းရေးသားထားပါတယ်။ Washington ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ Tom Malinowski ကဒီချင်းနဲ့ရောက်ဖို့18နှစ်တောင်စောင့်ခဲ့ရတာဒီတစ်ခါတော့သမ္မတ Bush အစိုးရကိုအမှတ်ပြပေးလိုက်ပါပြီလို့ပြောသွားတာကိုရေးသားထားပါတယ်ရှင်။